တဆက်သေးပဲအခုလိုကမ္ဘောဒီးယားဝန်ကြီးချုပ်လာရောက်မဲ့ကိစ္စကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစတင်တဲ့အကြောင်းဒီအခြေအနေကိုပေါ့နော်ကျမတို့ဆက်ပြီးတော့ကြည့်ကြရအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ် ဟွန်ဆန်ရဲ့ဒီရက်ပိုင်းတွင်းလာမယ့်မြန်မာခီးစဉ်နဲ့ပတ်သက်လို့ပြည်ရင်းမှာဝေဖန်မှုတွေအမျိုးမျိုးရှိနေကြပါတယ်။ပြည်ရင်းအရက်ဖက်အဖွဲ့အစည်း200နဲ့60ကျော်ကတော့အတန်းဖက်စစ်ကောင်စီကိုအားပေးကူညီမဲ့မစ္စတာဟွန်ဆန်မြန်မာနိုင်ငံကိုခြေချဝင်မရအောင်နီလန်းမျိုးစုံနဲ့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါတယ်။အရက်ဖက်အဖွဲ့အစည်းချုပ်ကိုမေးမြန်းတင်ပြထားတဲ့ရန်ကုန်ကဒ ာဟန်ဆန်ရဲ့မြန်မာပြည်ခီးစဉ်နီးကပ်လာတာနဲ့အမျှမြန်မာပြည်ရင်းမှာလည်းသူ့ကိုစန့်ကျင်ကက်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေဇက်တိုက်ရှိနေပါတယ်။တိုက်ပွဲတွေရှိနေတဲ့စကိုင်းတိုင်းကလေးမျိုးနဲ့ရန်ကုန်မန္တလေးလိုမျိုးတွေမှာမစ္စတာဟန်ဆန်ပါတဲ့ပုံတွေကိုလမ်းပေါ်မှာကျဲချနေကြသလိုမီးရှို့တာကျွေးကြော်တာတချို့လည်းလုပ်ခဲ့ကြတာပါ။အခြေခံပညာနဲ့တက္ကသိုလ်ပညာရေးဝန်ထမ်းတွေကျောင်းသားသမဂ္ဂတွေပါတဲ့အဖွဲ့အစည်း262ဖွဲ့လည်းသူ့ရဲ့ခီးစဉ်ကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းစုပေါင်းပြီးထုတ်ပြန်ထားပါတယ်။ဒါကမြမအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမလိုက်နိုင်သေးတဲ့စစ်ကောင်စီကိုမစ္စတာဟန်ဆန်ကအာဆီယံအတိုင်းအဝန်းတွေကိုပြန်ခေါ်သွင်းဖို့ကြိုးပမ်းနေတယ်လို့မြင်ကြောင်းအထွေထွေဒပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစုရဲ့တာဝန်ခံသူက VOA ကိုပြောပါတယ်
။ဟန်ဆန်ကဒီပြီးခဲ့တဲ့ဥက္ကဋ္ဌမောင်လွင်ရဲ့ကမ်ဘောဒီးယားခီးစဉ်ပြီးတဲ့နောက်မှာသူကပြောတယ်မြန်မာနိုင်ငံကိုအာဆီယံစည်းဝေးကိုပြန်တက်နိုင်တဲ့အခွင့်အရေးရှိပါတယ်ပြန်တက်နိုင်အောင်လုပ်ပါမယ်လို့အာဆီယံမှာမင်းအောင်နိုင်တဲ့အပေါင်းပါတီကိုထိုင်ကုန်ပြန်ပြီးပြီးနိုင်ဖို့အတွက်စူးစမ်းတဲ့အခြေလမ်းတစ်ရက်လို့ကျွန်တော်တို့မြင်တယ်ပြန်ပြီးတော့တန်တမန်ရေးရာလုံးဝညနာငယ်နေရတဲ့အောက်ကျနောက်ကျနိုင်နေတဲ့အခင်းချင်းကနေသူကအာနာရှင်ချင်းချင်းရိုင်းပင်းကူကြီးတဲ့စိတ်နဲ့တွဲတင်နေတဲ့သဘောမျိုးလို့ဒါကျွန်တော်တို့သုံးသပ်တယ်အဲ့လိုလှုပ်ချင်အဖြစ်ဒါရှိမှနိုင်ငံတတိယအာဆီယံခေါင်းဆောင်ကြီးကဆွေးနွေးခဲ့တဲ့ဆုံးဖြတ်ချက်ကိုတစုံတရာရင်းရင်တော့လုပ်နေတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ
်။ဇန်နဝါရီလ19ရက်နေ့မှာအာဆီယံနိုင်ငံဝင်ကြီးတွေရဲ့တွေ့ဆုံပွဲတစ်ခုလည်းရှိပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မြန်မာပြည်တွင်းအခြေအနေကိုသိရဖို့အတွက်မစ္စတာဟန်ဆန်ကအခုခီးစဉ်ကိုအရင်ဆုံးစီစဉ်တာဖြစ်နိုင်တယ်လို့လည်းသတင်းတွေကခန့်မှန်းရေးသားကြပါတယ်။ဒါပေမဲ့မြန်မာပြည်တွင်းကဆန္ဒပြလှုပ်ရှားသူတွေကတော့မစ္စတာဟန်ဆန်ရဲ့တပတိအာနာရှင်စနစ်ကိုပြန်ပြီးအသက်သွင်းထားတာအဂရိလိုက်စားတာလူခွင့်ရေချိုးဖောက်နေရာတွေနဲ့နှိုင်းရှင်ပြပြီးသူ့ရဲ့ခီးစဉ်ကိုလည်းကန့်ကွက်တဲ့သဘောထားတွေထုတ်ပြန်ခဲ့ကြတာပါမစ္စတာဟန်ဆန်မြန်မာနိုင်ငံမလာဖို့အတွက်စန့်ကျင်ဆန္ဒပြမှုတွေကိုမြို့ကြီးတချို့မှာနေတိုင်းရှိနေတယ်လို့ပြည်ပရောက်မြန်မာတွေလည်းအလားတူလှုပ်ရှားမှုတွေလုပ်နေကြတာပါမစ္စတာဟန်ဆန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့လည်းရှိတယ်လို့ခန့်မှန်းနေကြပေမဲ့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါကိုညှင်းဆို့ထားပါတယ်
ကျွန်တော်သိထားတော့တော့မရှိပါဘူးဗျာ။ဒီကအစိုးရဖိုင်ဆိုင်ရာတွေနဲ့တွေ့ဖို့တော့ရှိပါလိမ့်မယ်။ကျွန်တော်တို့ဟိုနိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ်
။ဒါပေမဲ့ဘန်ကောက်ပို့စ်တရင်မှာတော့မစ္စတာဟန်ဆန်ဟာသူ့ရဲ့နှစ်ရက်တာခီးစဉ်ထဲမှာဒေါအောင်ဆန်းစုကြည်ကိုလည်းတွေ့ဆုံသွားဖို့ရှိတယ်လို့យေတာထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကကမ္ဘောဒီးယားတန်ယုံအနီးအနားမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့မစ္စတာဟန်ဆန်ကသူ့ရဲ့ခီးစဉ်ကိုဖျက်မှာမဟုတ်ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းဌာနတွေကိုဖြေကြားထားပါတယ်။ကမ္ဘောဒီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မစ္စတာဟန်ဆန်ကနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့အာဆီယံအတွင်းလက်သလောဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးသွားဖို့ရှိတယ်လို့យေတာထားပါတယ်ခင်ဗျာ။